မနိုင်ငံမှာအခုမျိုးသားရေးစိတ်ဓာတ်အချိန်မြင့်လာတယ်လို့ကျွန်တော်တွေးမိပါတယ်ကောင်သူငယ်အဲ့ဒါမှန်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာလမ်းတွေတော်တော်များများမှာကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့အခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေကညစ်နာခဲ့တာကြာပြီအခုချိန်မှာဒါအခွင့်အရေးတွေ Federal ကိစ္စအစသဖြင့်ဒါတွေကပြောနေဆိုနေတဲ့အစံတွေလည်းပိုကျပါတယ်နောက်တစ်ခါကျတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝုတ်ပြူနေကြတဲ့ဗလီနှစ်ခုကိုသွားပြီးတော့ပော့ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့တဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြုကိုယ်ပွယ်ခွင့်စသဖြင့်တွေကိုသွားပြီးတော့ကန့်သတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်တဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တဖက်ကလည်းဒါကျွန်တော်တို့ဟိုတွေ့နေရတဲ့အနေထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့အမျိုးသားရေးပြန်လဲနိုးကြလာတယ်တော်တော်တက်ကြွလာတယ်ဆိုတော့ရှိအောင်ကကျွန်တော်ဆွေးနွေးကြည့်နေပါအကုန်သူပြောတဲ့အထက်မှာဟုတ်ကဲ့တိုင်းရင်းသားတွေကလည်းပဲသူတို့အခွင့်အရေးအကြောင်းကိုပြောလာကြတာပါတယ်ဆိုတရားပွဲဆိုတာကတော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YMB ခေတ်ကလေးအားစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုထိရှိနေတော့မယ်လို့ထင်ပါတယ်ဆရာအဲ့ဒီမြန်မာရဲ့အမျိုးသားရေးစိတ်ဓာတ်ထိခံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အော်လေဆိုတော့ဒီအချင်းဒလေကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေ။တော့ဗမာပြည်ကလည်းအခုတည်းကအဲဒီသွားကိုကြောစမ်းတာပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာ哦။နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတစ်ဆင့်ပြီးတစ်ဆင့်တိုးတက်ဖို့ဟာဗမာပြည်မှာအခွင့်အလားမရဘူးဗျာ။ဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ရှိတယ်။အဲ့တော့အဲ့လိုမျိုးအခွင့်အလားရတဲ့ဒီဟာရှိတယ်ဥမာအိန္ဒိယကြည့်မယ်ဆိုတပြည်းပြည်းတပြည်းပြည်းနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလုပ်တယ်အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်ဒါပေမဲ့အိန္ဒိယကလူတွေဒီလေထိန်းထားနိုင်တယ်ပေါ့ပြေတိတ်တော့အလွန်ကျွံဖြစ်မသွားဘူးအဲ့တော့ပမာပြည်ကတော့ဒီအိန္ဒိယလိုပါလို့ရစားအများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာဟုတ်ပြဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခရီးဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားတဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားအကောင်သူကြီးဘယ်လိုမြင်ပါလဲကျော
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အစွန်းရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲကြဖိနှိပ်ဆက်ဆံမှုပေါ့နော်ကိုနဲ့အမြင်မတူတဲ့သူကိုနဲ့ကိုးကွယ်ရာဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှာသွားပြီးတော့ဟိုဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးကြီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရဲ့အတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီရဲ့အတွက်ရေကန်ရေကန်နေလို့ပါတယ်ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့ပိတ်အားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဦးခင်ခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လိုက်ယူကြတော့အဲ့မြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လိုက်ယူပြီးခါစားကြတော့အခုချိန်ထက်တောင်မှပိုပြီးတော့ဒီအမျိုးသားရေးစီးတဲ့ကိုသူတို့ထိန်းထိန်းမိန်မိန်မြတ်တရားဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ခေတ်ကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်အခုသမိုင်းကတဖြည်းဖြည်းတဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘုရားနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘုရားဟိုကိုယ့်ဘုပဲကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်မဲရှိတယ်ဆိုနိုင်ငံရေးတွေသူတို့ကလုံးဝနားလည်တာမဟုတ်ဘူးနှစ်ပေါင်း90လောက်လုတ်သွားတဲ့အချိန်မှာတော့အကုန်ပြစ်တာပဲခင်ဗျာဒီနေပြည်တော်ကြီးတည်ဆောက်တာဒီမိုကရေစီမှာမဟုတ်ပဲနေပြည်တော်ဆိုတာစစ်တပ်လူလန်းစားစေအုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တည်ဆောက်တာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လုပ်ပြီးဒီမိုကရေစီပြောနေရတာသိတဲ့ဘာမှမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူထုအခုခါမှာလူထုစိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်လာတယ်အမျိုးသားရေးစိတ်ဓာတ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူထုစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူထုကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မျိုးလူထုနောက်ဝယ်ပဲမျောလိုက်နေရတော့မယ်လို့ယူဆမလားဆရာ
ဟိုဗမာပြည်ကပြည်သူလူထုနားလဲတဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့ဝေးရနေဆိုတော့ဒီစစ်တမ်းကောက်တာတို့ report တို့ဘာလို့လောက်ပဲဖားရတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတကူရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်ထားတာအဲ့ဒီထဲမှာပြောတာအများစုကနိုင်ငံရေးဘူတုတာတိတ်နေတယ်တဲ့ပါလီမန်ထဲမှာ25,500ခန်းတော့ကစစ်တပ်ကိုယ်လည်းဖြစ်နေတာတောင်းလူကြီး3000ကိုမေးကြည့်တဲ့အခါမှာသိတဲ့လူက400လောက်ပဲရှိတယ်ဆိုတော့အဲ့ဒါမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည်လေတရားပွဲတွေဟောလာတာအခုလည်းများချိန်ချိန်သေးနေတာပဲအခုလုပ်ပြီးတော့တကယ်ဘုရားဘာသာတရားဆိုတာကြင့်ကြံပါမယ်တရားဗျာဒီရွတ်ဆိုရမယ်တရားမဟုတ်ဘူးအဲ့တော့ဒီရွတ်ဆိုတာနဲ့ပြီးနေတာပဲအခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူ
းဟုတ်ကဲ့ကောင်သူကြီးကပဲလို့ပြောလိုပါတယ်ကျွန်တော်ဆိုတော့ဆရာမမေရမေကွန်လူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူးမျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်လာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျှော်နေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာရောရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုစီးနှီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနည်းပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရန်ဖက်ပြုမယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွဲဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်တန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တခါကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးဖို့အားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲဒါပြဿနာတွေရှိပါတယ်လူမျိုးရေးအရလဲများတော့ဒါကဒီမိုကရေစီကိုသိအားမပေးဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအားမပေးသေးဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့ဒီလိုတိုင်းရင်းသားလူမျိုးစုတွေ sub cultural diversity pluralism တွေသိဖြစ်နေဒီမိုကရေစီကိုအားမပေးဘူးဆိုတာတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိန်းနိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူတို့ကထိန်းနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စစ်မြောက်လှုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်ဆန်တော် Unity in Diversity ဆိုပြီးတော့ကြွေးကြော်ခဲ့ရတယ်။မတူညီရေးခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာ။ဆရာဝန်ခင
်။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်ဆန်တော်ကရှေ့လွန်နေတာပေါ့ဗျာ။သူကဟိုဘာလဲလူကရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအခြေအနေမှာခေတ္တအယူအဆသုံးလို့မရတဲ့သဘောရှိတာပေါ့အဲ့တခြားကပြောနေဒီဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုးကွယ်တဲ့ဝါဒပေါ့ဗျာလူကိုးကွယ်တဲ့ဝါဒကကျွန်တော်အခြေတိုင်းမှာရှိတယ်။နောက်ဆုံးပဲဒေါ်စဆုကြည်တက်လာတယ်လေလူကိုကိုယ်ရဲဝါရဝဘူကျော်အောင်ဆောင်ကိုကိုယ်နေရင်းနဲ့သူတမီးပါဆက်ကိုကိုယ်ဆိုတဲ့သဘောပေါ့ဗျာ။အဲ့တော့လောက်တာကောင်းတာမကောင်းတာတော့ဘယ်ကအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲဝဘူကြီးရဲ့သားသမီးတဏ္ဍာကာရဲ့သားသမီးသူ့သားသမီးတွေကလည်းသူတို့ဝင်းကျုပ်တွေတည်သွားဂျမဖေးကဘယ်လိုပါဆိုဝင်းဝူရေကောက်ပွဲဝင်းအဲ့ဝိုင်းမဲတဲ့အဲ့ဒါရရတာပဲ။အဲ့တော့တကယ်တကယ်ထဲ့တဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘလောက်နားလေတယ်နားမလဲလေဆိုတာသိကြတာမဟုတ်သူလည်းနားမလည်ဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာအဲဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတာတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေ့ချင်တာကအရှိကိုဆက်ကြည့်ရင်အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောင်တက်လာမဲ့အစိုးရအခြေအနေကဘယ်လိုဖြစ်လာနိုင်လဲအဲ့တော့ကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့ဖီကန်ခွင့်လွှတ်တဲ့စိတ်ဓာတ်တွေကျပြန်တဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအားကောင်းလာနိုင်မယ့်အလားအလာရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနိုင်မယ့်အလားအလာရှိပါရဲ့လားပမာပြန်ကောင်းသူ
Okay, oh, kuna sia uang ke tong da ba de lu ba no. So chanaw si ma ga personalized politics ba lu poko ko we adika u sa pi de naingan ye ya da lwa mu ni dong we shi ba de. အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားတွေဖြစ်နေပါတယ်ဆိုတော့အဲ့တော့ပြည်သူလူထုတွေမဲပေးတဲ့အချိန်မှာဒီဓာရီကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဓာရီကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီချက်ပို့ပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်။နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပို့အားကောင်းမှုလူလုံ့မှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေအရှိဆက်သွားနိုင်ဖို့လိုပဲထင်ပါတယ်။ဆိုရင်တော့ကျွန်တော်တို့ဒီတဲမှာပဲတဝဲလည်လည်ရှိအောင်မှာပါ
။ဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လည်းကြားချင်ပါတယ်။အဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောက်ပါရလားဆရာတမိုင်းကြောင်းနဲ့ရှင်းကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်တာနေပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူနဲ့နောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားသာရှိတာပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ကဒီနှစ်ပေါင်းများစွာရသအစိုးရဆက်ပြီးတော့အုပ်ချုပ်ဖို့လိုတယ်နှစ်ကြာမှာပေါ့ဗျာ